တနိုင်ငံလုံးအတိုင်းအတာနဲ့ပြည်ရင်းစစ်အ мян ဆုံးရက်စဲပေးရေးပြည်နယ်တိုင်းတွေမှာငញ្ញံရေးလူမှုလှုပ်ရှားမှုတရက်အနေနဲ့လမ်းလျှောက်ချီတက်ပြီးငញ្ញံရေးလူလားသူတွေကအစိုးရတပ်မတော်နဲ့လက်နက်ကင်အဖွဲ့တွေကိုတောင်းဆိုလိုက်ကြပါတယ်။စစ်အဆုံးအသုံးစရိတ်ရှော့ချရေးအပါအဝင်တပ်မတော်ကစာပြီးအပြစ်ရစတင်ကြေညာပေးဖို့စစ်ဘေးသင့်ဒုက္ခသည်တွေကိုကူညီပေးရေးစတဲ့တောင်းဆိုချက်တွေကိုလူမှုလှုပ်ရှားနည်းနဲ့တောင်းဆိုသွားကြမှာဖြစ်ပါတယ်။ပြည်နယ်နဲ့တိုင်းဒေသတချို့မှာတော့အာဏာပိုင်တွေဘက်ကဖမ်းဆီးမှုတွေရှိသလိုနှောက်ယှက်ဟန်တားမှုတွေရှိခဲ့တယ်လို့ငញ្ញဲလူမှုလှုပ်ရှားမှုမှာဥဆောင်သူတွေကပြောပါတယ်။အသေးစိတ်ကိုတော့မတ်ဆုမွန်ကပြောပြမှာဖြစ်ပါတယ်
။ဟုတ်ပါတယ်။ဖေဖော်ဝါရီလ4ရက်နေ့စနေနေ့ဒီကနေ့မှာတော့ရန်ကုန်မြို့အပါအဝင်ပြည်နယ်နဲ့တိုင်းဒေသကမြို့တော်တော်များများမှာငញ្ញဲလူလားသူတွေကစစ်ပွဲတွေအ мян ဆုံးရက်တန့်ပေးဖို့ပြည်တွင်းစစ်အ мян ဆုံးရက်စဲပေးဖို့လမ်းမတွေပေါ်ထွက်ပြီးငញ្ញဲလူမှုလှုပ်ရှားမှုအဖြစ်နဲ့ခရီးရှည်ချီတက်လမ်းလျှောက်ပြီးငញ្ញဲစွာဆန္ဒပြခဲ့ကြပါတယ
်
ကြားခဲ့ရတဲ့အတန်တွေကတော့ပြည်ရင်းစစ်ချက်ချင်းရက်ပြည်သူလူထုလိုလားတဲ့ငញ្ញံရေးချက်ချင်းပေးငញ្ញံရေးကိုအမြန်ဆုံးလိုချင်တဲ့တနတ်တန်မရှိတဲ့နေရာမှာကြောင်းနေခြင်းနဲ့စသဖြင့်သူတို့ရဲ့ဆန္ဒတွေကိုထုတ်ဖော်ထားတဲ့ဆိုင်းဘုတ်တွေပိုစတာတွေကင်ဆောင်ထားတဲ့အပြာရောင်ဝတ်ဆင်ထားတဲ့ငញ្ញံရေးလိုလားသူတွေကကျွေးကြော်တန်းတွေနဲ့ချီတက်ဆန္ဒပြနေကြတာဖြစ်ပါတယ်ရန်ကုန်မြို့မှာတော့လမ်းကြောင်းနှစ်ကြောင်းနဲ့မြို့တော်ခမ်းမမြို့လေကိုဥတီချီတက်ဆန္ဒပြကြသလိုလူရပေါင်းများစွာကလည်းပူပေါင်းပါဝင်ခဲ့ကြပါတယ်ဒီကနေ့ဖေဖော်ဝါရီလ4ရက်နေ့မှာငញ្ញံရေးလူမှုလှုပ်ရှားမှုတနိုင်ငံလုံးအတိုင်းအတာနဲ့ငញ្ញံရေးဆန္ဒထုတ်ဖော်ခဲ့ကြရတဲ့အဓိကရည်ရချက်ကတော့လူမှုလှုပ်ရှားမှုဖြစ်ပေါ်ရေးဥဆောင်လှုပ်ရှားခဲ့သူတဦးဖြစ်တဲ့ငញ្ញံရေးလူလားသူမတ်တင်စာရှင်လက်ကြီးကအခုလိုရှင်းပြပါတယ
်အဓိကကျမတို့ဒီလိုငញ្ញံရေးလူမှုလှုပ်ရှားမှုလုံးဝရည်ရချက်ကတော့ဒီမတ်တင်စာကကျမတို့ပြည်သူလူထုတွေကငញ្ញံရေးကိုလူလားနေတယ်ဆိုတဲ့အချက်ကိုဟိုစားသိစေအောင်ပေါ့နော်အဓိကတာဝန်ရှိသူတွေသိအောင်လို့ကျွန်တော်တို့ဒါလူမှုရဲ့ဆန္ဒကိုဖော်ထုတ်ခြင်းဖြစ်ပါတယ်ဒီတာဝန်ရှိရဲ့သူတွေနောက်ဒီလက်နက်ကိုင်အဖွဲ့ကြီးကတော့တမတော်ကတာဝန်ရှိရဲ့လူစားသိအောင်လို့ကျွန်တော်ယူရပြီးဒီလိုမျိုးလူမှုရဲ့အင်အားနဲ့ပေါင်းစုလုပ်တဲ့လုပ်ကြောင်းမျိုးလို့ဆောင်ခဲ့တာပါ2016ဖြစ်မှာပဲပေါ့နော်ကျွန်တော်တို့အပြစ်ခတ်တွေတင်ဖြစ်လာတာမျိုးတွေတော့အများကြီးကြားရတယ်ပြည်သူတွေဘက်မှာအရေးခါတွေတက်တော့တာတွေဒါတွေကြားရတဲ့အခါမှာသူတွေအထက်ကိုပြည်သူတွေကမခံမရနိုင်တင်ဖြစ်ရတယ်နောက်ပြန်လဲပြီးတော့လူမျိုးငင်းချမ်းစွာနဲ့ချီတက်ဆန္ဒပြတဲ့ပုံစံမျိုးလှုပ်ဆောင်ဖို့အခီကိုအကုန်လုံးကသဘောတူတဲ့အစဉ်ထိရောက်သွားခဲ့ပြီးတော့ခုချိန်မှာတော့ပထမဆုံးအစဉ်2019မှာဒီလိုမျိုးစစ်ပွဲရပ်ဖို့အတွက်ကိုအဓိကတောင်းဆိုတဲ့ထုတ်ရှားမှုပေါ်ပေါက်လာခြင်းဖြစ်ပါတယ
်။ပြည်တွင်းစစ်ငင်းချမ်းရေးအတွက်အဓိကရည်ရွယ်လှုပ်ဆောင်တဲ့လူမှုလှုပ်ရှားမှု People's Peace March ကနေပြီးတော့လူမှုဆန္ဒနဲ့အဓိကဖော်ထုတ်ဆန္ဒပြတဲ့တောင်းဆိုချက်တွေနဲ့ပတ်သက်ပြီးလည်းသူကအခုလိုဆက်ရှင်းပြပါတယ်
။တောင်းဆိုချက်လေးချက်ကတော့နံပါတ်1ကျွန်တော်တို့ပြည်တွင်းစစ်ရက်စဲရန်ဖြစ်ပါတယ်။ပြည်တွင်းစစ်ကိုငင်းချမ်းရေးပေးဖို့ပါ။နံပါတ်2ကတော့လက်ရှိကျွန်တော်တို့စစ်ဘေးရှောင်ပြည်သူတွေကိုအထောက်ပံ့ကူညီမှုတွေကိုလည်းလွတ်လပ်စွာပေးခွင့်ပေါ့နော်။အားနည်းပြုပေးတဲ့အဓိကပါပါတယ်။နောက်တစ်ခုကတော့တမတော်ကအပြစ်ခံရဲစဲရေးကိုစတင်ပြင်ညာပြီးရန်ဆိုတာပါပါတယ်။အဲနောက်ထပ်နံပါတ်4အချက်ကတော့စစ်အသုံးစရိတ်ပေါ့နော်။တနိုင်ငံလုံးမှာရှိတဲ့စစ်အသုံးစရိတ်ကိုရှင်းချပြီးရန်ဆိုပြီးအချက်4ချက်ကိုကျွန်တော်တောင်းဆိုထားပါတယ်ရှင်
။ဒီကနေ့ပြုလုပ်တဲ့ငញ្ញံရေးလူမှုလှုပ်ရှားမှုကြီးမှာတနိုင်ငံလုံးတိုင်းတာနဲ့လူထုကပူးပေါင်းပါဝင်ခဲ့ကြတာပါ။ပြည်ခရိုင်မျိုးနယ်အသီးသီးကပူးပေါင်းပါဝင်ခဲ့တဲ့ပြည်မြို့ငញ្ញံရေးလူမှုလှုပ်ရှားမှုမှာပရောင်းမြို့ကိုစားပြုဥဆောင်ပါဝင်ခဲ့သူတဦးဖြစ်တဲ့ကိုရဲကျော်သူကလည်းသူတို့ဘာကြောင့်ပါဝင်ရသလဲဆိုတာအခုလိုရှင်းပြပါတယ်
။အဓိကတိုင်းသားတွေဒေသတွေမှာဖြစ်နေတဲ့စပွဲတွေရက်တက်မှုပေါ့နော်။ဒီတိုင်းသားဒေသတွေမှာစပွဲတွေဖြစ်နေတဲ့အတွက်ပညာရေးလူမှုရေးကျန်းမာရေးတွေဆုံးရှုံးနေတဲ့ကိစ္စတွေကိုကိုချင်းဆန္ဒတဲ့အနေနဲ့ပေါ့နော်ကျွန်တော်တို့အဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့လှုပ်ရှားတာပါ။ဒီနိုင်ငံလုံးတိုင်းနာနဲ့ကျွန်တော်တို့တိုင်ပင်ပြီးလုပ်ထားတယ်နော်စပိတ်တင်ပြည်သူတွေကိုထောက်ပံ့ကူညီကွန်ရရှိရေးစက်သုံးစရိတ်တွေရှော့ချရေးတမတော်ကနေပြီးတော့နိုင်ငံလုံးပြစ်ခတ်ရစေးကိုပြင်ညာပေးဖို့ပေါ့နော်တမတော်ဘက်ကနေပြီးတော့ပြည်ထောင်ပထမဆုံးအနေနဲ့ကျွန်တော်တို့ဒီဘုကျုပ်ကြီးရုံနာမှာဆုရလုပ်ပြီးတော့ကျွန်တော်တို့ကျသာတော့ဖះကိုချီတက်ပြီးတော့အမဆူတောင်းပွဲလုပ်တာပေါ့
မကွေးတိုင်းကမကွေးစစ်တပ်ကတူចောင်းသားတူကိုတကူတော့ဆန္ဒပြမှုနဲ့ရဲတွေကဖမ်းဆီးခဲ့တယ်လို့တခြားပြည်နယ်နဲ့တိုင်းနယ်မှာလည်းအာဏာပိုင်တွေနဲ့ထိတိုက်ဖြစ်ခဲ့တာတွေရှိပါတယ်မတ်တင်စာရှင်လက်ကြီးကဒီလိုမျိုးအဖမ်းဆီးတွေရှိခဲ့တာနဲ့ပတ်သက်ပြီးအခုလိုပြောပြပါတယ်
ဟုတ်ကဲ့ကျမတို့ကြားတာနှစ်ခု၃ခုလောက်ရှိပါတယ်ဒီကိုအဲ့မကွေးတိုင်းကဆေးသက်ကလေးတောင်းသားတယောက်ကိုရဲဆွဲခိုင်းလာခေါ်ရတယ်နောက်ခေါ်သွားပြီးပုံမှန်18နောက်တစ်ခုကြားရတော့ပုံမှန်19နဲ့ပါသူ့ကိုတရားဆွဲထားတယ်လို့ကြားရပါတယ်အဓိကကတော့ဒီသက်ကလေးရှိမှဒီခုမြတ်ချက်မရှိခင်နဲ့ဟိုတရား2ဦးတည်းပေါ့နော်2ဦးပဲဆန္ဒပြရဲဆိုတဲ့အချက်နဲ့သူ့ကိုတရားဆွဲထားတယ်လို့သိရတယ်အမခံရဖို့လည်းစူးစမ်းနေကြပါတယ်နောက်တစ်ခုကတော့ကျမတို့ဒီတရားပြည်နယ်မှာရှိနေတဲ့လူငယ်တွေပေါ့နော်နောက်တိတက်တဲ့လွိုင်းကောင်မရှိနေတောင်းသားသူကိုလည်းဝင်းကြီးတို့ကခေါ်ယူပြီးတော့ပြောဆိုလေလေကြားရတယ်နောက်တစ်ခုကကြတော့ကိုကိုတိုင်းမှာလည်းအဲ့လိုပါပဲကိုကိုတိုင်းကဘာသာတွေကိုခေါ်ယူပြီးတော့ဘူးကြီးချုပ်တို့ကခေါ်ပြီးတော့စကားတွေပြောကြတယ်လို့လည်းကြားရပါတယ
်ပြည်နယ်နဲ့တိုင်းဒေသကြီးအသီးသီးမှာဒီကနေ့စနေနေ့ကျင်းပါတဲ့ငိမ့်ညက်ရေးအတွက်လူမှုလှုပ်ရှားမှုခြိတက်လမ်းလျှောက်ဆန္ဒပြပွဲတွေကိုရန်ကုန်တိုင်းဒေသကြီးအပါအဝင်ပဲခူးတိုင်းတာယာဝတီခရိုင်ပြည်ခရိုင်ရွှေဘိုမွန်ပြည်နယ်တထုံမော်လမြိုင်မြို့ဘိတ်တဝဲပူလောမြို့စတဲ့မြို့အသီးသီးမှာစစ်ဆန့်ကျင်သူငိမ့်ညက်ရေးလူလာသူလူမှုအခြေပြုအဖွဲ့တွေကျောင်းသားလူငယ်တွေနဲ့ဒီမိုကရေစီရေလှုပ်ရှားသူအမျိုးသမီးရေလူခွင့်ရေလှုပ်ရှားသူတွေပူးပေါင်းပြီးတော့လမ်းလျှောက်ခြိတက်ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်ရှင်